February လကတည်းကစစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာကျုံးနေရတဲ့အကြမ်းဖက်မှုဒဏ်ကနေလွတ်ပြောက်အောင်ထွက်ပြေးလာသူတွေကိုထိုင်းဆိုရကအတင်းအကျပ်ပြန်ပြီးပို့မှာမဟုတ်ဘူးလို့ထိုင်းဝန်ကြီးချုပ်ပရယုတ်ချန်ဝူချာကကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှန်နာဘာဂနာကိုတောက်ကြနေမှာကတိပြုလိုက်ပါတယ်။ထိုင်းဆိုရအနေနဲ့မြန်မာနိုင်ငံတွင်လက်ရှိဖြစ်ပွားနေတဲ့ပြဿနာတွေရော့ပါအောင်မြန်မာစစ်တပ်နဲ့လက်တွဲပြီးနီးလန်းရှာမယ်လို့သူမျှော်လင့်ကြောင်းမစ်ဘာဂနာကထိုင်းဝန်ကြီးချုပ်ကိုပြောကြားခဲ့တယ်လို့တွေ့ဆုံပွဲအပြီးထိုင်းဝန်ကြီးချုပ်ယုံကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဝန်ကြီးချုပ်ပရယုတ်ကလည်းထိုင်းဆိုရအနေနဲ့မြန်မာနယ်စပ်ကအခြေအနေတွေကိုအနိကစောင့်ကြည့်နေတာဖြစ်ကြောင်းနဲ့မြန်မာနိုင်ငံဘက်ကနေထွက်ပြေးလာတဲ့ဒုက္ခသည်တွေကိုခိုလုံဖို့နဲ့ဆေးကုသပေးဖို့နေရာအတော်များများပြင်ဆင်ထားကြောင်းမစ်ဘူဂနာကိုပြောကြားခဲ့တယ်လို့လည်းဖော်ပြထားပါတယ်။ပြီးခဲ့တဲ့လတုန်းကမြန်မာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ကရင်ပြည်နယ်ဘက်ကနေထွက်ပြေးလာတဲ့ဒေသခံထောင်နဲ့ချီရှိခဲ့ပြီးသူတို့ကိုရက်အနည်းငယ်နေထိုင်ခွင့်ပေးခဲ့တဲ့နောက်သူတို့သဘောနဲ့သူတို့ပြန်သွားကြကြောင်းထိုင်းအရာရှိတွေကပြောပါတယ်။ဒုက္ခသည်တွေကိုအကူအညီပေးနေတဲ့အဖွဲ့တွေကတော့သူတို့ဟာသူတို့အိမ်ကိုပြန်လာမဟုတ်ဘဲအနီးဝန်းကျင်ကတောတောင်တွေထဲမှာပုန်းနေကြရတာဖြစ်ကြောင်းပြောပါတယ်။ဒီနှစ်ဆန်းပိုင်းကစပြီးအိုးရင်ဆွန့်ခွာထွက်ပြေးရတဲ့ကရင်ဒုက္ခသည်က9000လောက်ရှိနေတာပါ။ထိုင်းဝန်ကြီးချုပ်ကတော့သူ့အစိုးရဟာမြန်မာနိုင်ငံနဲ့ပတ်သက်တဲ့အချက်လက်တွေကိုနားထောင်ဖို့နဲ့သဘောထားတွေမျှဝေဖို့လည်းအသင့်ရှိကြောင်းထိုင်းစုကကြေညာချက်မှာဖော်ပြထားပါတယ်။ဝန်ကြီးချုပ်ပရယုတ်ဟာအယတအစိုးရကိုဖြုတ်ချပြီးအာဏာရလာတဲ့ထိုင်းစစ်တပ်အကြီးအကဲဟောင်းတူဖြစ်ပြီးဗိုလ်ချုပ်မှုကြီးမင်းအောင်နိုင်နဲ့လည်းယင်းနှီးကျွမ်းဝင်သူတဦးဖြစ်ပါတယ်။မစ်ဘာဂနာဟာထိုင်းနိုင်ငံကိုဧပြီလကလေးကရောက်နေတာဖြစ်ပြီးအာဆီယံ10နိုင်ငံကြားမြန်မာရေးနဲ့ပတ်သက်ပြီးဧပြီလ24ရက်ကရထားတဲ့သဘောတူညီချက်5ရက်အကောင့်ထဲပေါ်ရေးအတွက်ပံ့ပိုးပေးဖို့လာမယ့်သတင်းပတ်တွေအတွင်းအာဆီယံဒေသရင်းမှာပဲဆက်နေဖို့သူစီစဉ်ထားကြောင်းလည်းပြောပါတယ်။